ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လွယ်ပသာကျေးရွာနဲ့ရွှေပြည်အေးကျေးရွာဘက်မှာကရင်နီကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေတင်းတင်းလာနေတဲ့ကတနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြင်းထန်တဲ့တိုက်ပွဲတွေကြောင့်အနီးအနားမှာရှိတဲ့ရွာ9ရွာလောက်ကရွာသားတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုမွန်တင်ပြပါမယ်ရှင
်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လွယ်ပသာကျေးရွာနဲ့ရွှေပြည်အေးကျေးရွာဘက်မှာဇူလိုင်လ4ရက်မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လနဲ့ကြီးပြက်ခတ်တန်းတွေပြင်းပြင်းထန်ထန်ကြားနေရတယ်လို့ပတ်ဝန်းကျင်ရွာကန်ပြည်သူတို့က VOA ကိုပြောပြပါတယ
်။ဘယ်တော့တော့ပြင်းထန်တယ်ပြန်လာခိကြတယ်လို့ပြော။အော်လူတော့ထိခိုက်မှုမရှိပါနဲ့လေအိမ်တော့ပျက်စီးသွားတာတော့ရှိတယ်။လနဲ့ကြီးကြလို့ပျက်စီးသွားတာ။အော်ကြားရတယ်ဒီလိုပေါ့နော်လနဲ့ငယ်တန်းတွေတော့မကြားရဘူးလနဲ့ကြီးတန်းတွေတော့ကြားရတယ်။မနေ့ကတော့လနဲ့ကြီးတန်းတော့တနေကုန်ကြားရတယ်ဆက်တိုက်ဆိုလိုပဲ။အော်ကြီးရောဖက်မှာတော့မပြေးရဘူးဒါပေမဲ့ထုတ်ပေါ်တွေတော့ဆင်ပြင်းတော့ရင်းသားရတော့ပေါ့။
တိုက်ပွဲနဲ့နည်းနည်းလှမ်းတဲ့ကြေးရွာတွေကဒေသခံတွေကတော့နေရက်ကနေမပြေးကြသေးပေမဲ့အခြေအနေကိုစောင့်ကြည့်နေကြပါတယ်။ဘေးလွတ်ရာကိုရှောင်တိမ်ဖို့လည်းအဆင်သင့်ပြင်ထားကြတယ်လို့ဆိုပါတယ်။တိုက်ပွဲတွေဖြစ်နေတဲ့လွယ်ပသာကြေးရွာကိုဆိုင်ကယ်နဲ့သွားရင်မိနစ်20လောက်ဝေးတဲ့ဆက်တော်ကြေးရွာကန်တူကလည်းလက်နက်ကြီးနဲ့ပစ်ခတ်တန်းတွေဇက်တိုက်ကြားနေရလို့သူတို့ရွာတဲ့လက်နက်ကြီးကြားရောက်မှကိုစိုးရိမ်နေကြတယ်လို့အခုလိုပြောပါတယ်။
အိမ်မနေခါကျတော့လည်းနဲ့ကြီးတန်တော့ကြားတယ်တနေကုန်ကြားတယ်တနေကုန်ထူတော့ဖြစ်နေတော့ဆောက်ကြည့်နေတော့မှကျန်တော့ပြေးတော့မပြေးကြတယ်ဦးမဆိုးတော့ဆိုးရင်နေကြတော့ပေါ့တော့လည်းနဲ့ကြီးကြမလို့ဟောအရင်တော့လည်းတစ်ခါပြေးရရင်ဆယ်နောက်ခုရပြန်ရောက်ခါကျတော့ရုပ်ပြန်မြုပ်ပြန်ပြေးတဲ့ခါကျတော့ဆက်ပြေးတော့ဆောက်ဆက်ပြေးရတယ်မျိုးပေါ့နော်
လွယ်ပသာကြွာရဲ့တောင်ကုန်းမှာတက်ဆွဲပြီးတော့နေရာယူထားတဲ့စစ်ကောင်စီတပ်စခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ပြီးတော့လက်နက်ခဲယမ်းပစ္စည်းတွေရှင်းလင်းသိမ်းဆည်းနေချိန်မှာပဲစစ်ကောင်စီဘက်ကစစ်ကူတွေရောက်လာတာပါလက်နက်ကြီးပစ်ကူတွေနဲ့တိုက်ခိုက်ခံရလို့သူတို့ပြန်ပြီးတော့ဆုတ်ခွာခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကသိရပါတယ်ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြောရေးဆိုခွင့်ရှိသူတို့ကတော့လွယ်ပသာကျေးရွာနဲ့ရွှေပြည်အေးကျေးရွာအနားစစ်ကောင်စီတပ်တွေအထိုင်ချထားတဲ့တပ်စခန်းကိုကရင်နီဒေသပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကနေတွားရောက်တိုက်ခိုက်ရမှာအပြန်အလှန်ပစ်ခတ်မှုတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောဆိုပါတယ
်တပ်ဖွဲ့ကတော့ဒီလိုပေါ့စောင့်ကြည့်ရဲ့စခန်းကိုဝင်သိမ်းတဲ့တပ်ဖွဲ့တပွဲပါ။ဘာနဲ့6နာရီကျတယ်ကျွန်တော်မူနေပိုင်းသုံးတော့ပြီတပ်ဖွဲ့ချင်းတန်ခဲ့ဆိုတော့မှတ်ပါလိမ့်မယ်။ဒီမျိုးပုံတပ်ဖွဲ့ကတော့ဒါမရောက်တော့ကြတယ်ဒါကျွန်တော်ဒီကြည့်လို့ရနိုင်ရပဲ။၄ရောက်နဲ့9ရောက်ကြမှာတော့ကျွန်တော်ထိခိုက်တယ်အရာတွေပြည့်စုံရှိတယ်ဆိုတော့ကျွန်တော်ဒါအလုံးဒီကြည့်လို့ရတယ်
လွယ်ပသာကျေးရွာဘက်မှာမနေ့ကက9နာရီကြာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းမှာတော့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကတေဆုံးမှုနဲ့ဒဏ်ရာရရှိမှုတွေရှိခဲ့ပါတယ်။တိုက်ပွဲဖြစ်ခဲ့တဲ့ပတ်ဝန်းကျင်ကျေးရွာ9ရွာလောက်ကဘေးလွတ်ရာကိုရှောင်တိမ်နေကြရပါတယ်။အဲ့ဒီဒုက္ခသည်တွေကိုပြည်သူကာကွယ်ရေးတပ်တွေဘက်ကအကူအညီပေးခဲ့တယ်လို့ KNDF ပြောရေးဆိုခွင့်ရှိသူကဆက်ပြောပြပါတယ်။
ဆိုင်ဝင်ရှိနေတိုင်းမှာပဲကျွန်တော်တို့ရဲ့ပေါ်တွေကအဲ့ဒီရွာသားတွေကိုစစ်တမ်းဖိုင်တဲ့ဟာတွေစစ်ကြောင်းမှာပို့ဆောင်မှုဝင်ဆောင်မှုတွေလုပ်ထားတယ်။အဲ့တော့အဒီနားမှာရှိရွာတွေအားလုံးပြည်သူများကတော့စစ်ကြောင်းပေါ်တွေလုပ်ဆောင်လို့ပြောလို့ရတယ်ခင်ဗျာ။ကျွန်တော်ပြည်ပါကားတော့စီဒီကြီးရဲ့ကုန်းဆောင်ရဲ့အဒီနားတော့အဲ့ရွာတွေအားလုံးလောက်တာ၄-၅ရွာလောက်ကတော့ဒါစစ်ကြောင်းလိုက်ရတယ်လို့ကျွန်တော်ပြရတယ်ဗျာ။
ပြီးခဲ့တဲ့2021ခုနှစ်အောက်တိုဘာလ26ရက်နေ့ကနှစ်ဖက်တိုက်ပွဲဖြစ်ပွားမှုမရှိခဲ့ပဲဖဲခုံမြို့အတွင်းစစ်ကောင်စီကနေလက်နက်ကြီးနဲ့ပစ်ခတ်လို့တာမန်အရပ်သားပြည်သူ3ဦးကြီးထိမှန်ပြီးဒဏ်ရာရခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဖဲခုံမြို့နယ်ကုန်းစုံကျေးရွာအုပ်စုကသဲကျေးရွာအနီးမှာစစ်တပ်တပ်ဆွဲထားတဲ့စစ်ကောင်စီအဖွဲ့ကိုကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတွားရောက်တိုက်ခိုက်လို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ရတာကနေ2021ခုနှစ်နိုဝင်ဘာလဇန်ဘိုင်းအထိတိုက်ပွဲတွေကဇက်တိုက်ပြင်းထန်ခဲ့တာပါအဲ့ဒီလိုတိုက်ပွဲတွေပြင်းထန်ခဲ့လို့ဒေသခံပြည်သူတွေဟာလားနဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်အဲ့ဒီနောက်မှာတော့ဒေသအခြေအနေတည်ငြိမ်လို့ဒေသခံပြည်သူတွေနေရက်ကိုပြန်လာကြပြီးတော့အခုတခါတိုက်ပွဲထပ်ပြီးတော့ဖြစ်လို့ဒုတိယအကြိမ်ထပ်မံပြေးရှောင်နေရပါတယ်ဒီစစ်ဆောင်ပြည်သူတွေအတွက်နေရာထိုင်ခင်းနဲ့စားရည်တောက်ရည်အရေးပေါ်အကူအညီတွေလိုအပ်နေကြပါတယ်ရှင်